အာဆီယံခေါ်အရှိတောင်အချနိုင်ငံများအသင်းရဲ့33နှစ်မြောက်ထိပ်သီးအစည်းအဝေးကိုစင်ကာပူနိုင်ငံမှာဒီနေ့စပြီးတော့ကျင်းပမှာဖြစ်ပါတယ်။ဒီအစည်းအဝေးမှာအာဆီယံအနေနဲ့အဓိကဆွေးနွေးရမယ့်အကြောင်းအရာ၊ရင်ဆိုင်ရမယ့်အခက်အခဲတို့ပြင်မြန်မာနိုင်ငံရဲ့ကြုံတွေ့နိုင်တဲ့ပြဿနာတွေနဲ့ပတ်သက်ပြီးတော့ဒေသတွင်းမီဒီယာတွေကိုအခြေခံပြီးဥကြော်ဆန်တာကသုံးသပ်တင်ပြထားပါတယ်။နားဆင်ပါခင်ဗျာ
။အာဆီယံဒေသတွင်းစီးပွားရေးပူးပေါင်းဆောင်ရွက်မှုဟာအခုကျင်းပမဲ့ဖြစ်ပြီးဆွေးနွေးပွဲမှာအဓိကရောင်းရတစ်ခုဖြစ်မယ်လို့ယူဆပါတယ်။အာဆီယံဒေသရဲ့စီးပွားဖွံ့ဖြိုးမှုကိုကြည့်မယ်ဆိုရင်2030ပြည့်ကျရင်ကမ္ဘာပေါ်မှာစီးပွားရေးအင်အားသရုပ်ထအကြီးအမားဆုံးဒေသဖြစ်လာလိမ့်မယ်လို့တောင်မှကြွန့်ကျင်သူတွေကခန့်မှန်းထားရတာဖြစ်ပါတယ်။ဒီအာဆီယံထိပ်ပြီးဆွေးနွေးပွဲနဲ့အပြိုင်ပွဲအာဆီယံဒေသစီးပွားရေးနဲ့ရင်းနှီးမြှုပ်နှံမှုဆိုင်ရာစီးပွားရေးတွေကိုလည်းပဲစဉ်ကြိမ်ကျင်းပနေကြတာဖြစ်ပါတယ်။ဒါဟာအထွေထူးအခက်အခဲအတားအဆီးဖြစ်လာမယ့်ကိစ္စတော့မဟုတ်ပါဘူး။ဒါပေမဲ့အာဆီယံအနေနဲ့အဓိကတွေ့ရတဲ့စင်ခေါ်မှုတစ်ရက်ကတော့တရုတ်နဲ့အမေရိကန်တို့ရဲ့ဒေသတွင်းပြိုင်ဆိုင်မှုဖြစ်ပါတယ်။တောင်တရုတ်ပင်လယ်မှာဒီအင်အားကြီးနှစ်နိုင်ငံတို့ပြိုင်ဆိုင်လုပ်နေကြတဲ့ကိစ္စဟာလောလောဆယ်မှာပြည်လည်မှုရရှိမဲ့အနေအထားမရှိပါဘူး။အာဆီယံဒေသတွင်းမှာတရုတ်ရဲ့နိုင်ငံရေးစီးပွားရေးဩဇာကြီးမားလာတာကိုအမေရိကန်ဘက်ကဘယ်လိုတွန့်ပြန်လာလိမ့်မလဲဆိုတာဒီထိပ်သီးဆွေးနွေးမှာစောင့်ကြည့်ရမယ့်ကိစ္စတစ်ရပ်ဖြစ်ပါတယ်။ပြီးကြတဲ့အောက်တိုဘာလကတော့အမေရိကန်ဒုတိယသမ္မတမိုက်ပင်စ်ကတင်မာတဲ့သဘောထားမျိုးထားရှိရာကိုချခင်းပြခဲ့ပါတယ
်။ We seek a relationship grounded in fairness.reciprocity and respect for sovereignty
ကျွန်တော်တို့ဟာမျှတမှုရှိတဲ့ဆက်ဆံရေးကိုလိုလားပါတယ်အချုပ်ချာအာဏာကိုအပြန်လှန်လေးစားမှုရှိဖို့လိုလားပါတယ်ဒီညီမချက်ပန်းနဲ့ရောက်ရှိဖို့အတွက်ခိုင်မာတွက်လက်တဲ့လုပ်ရမျိုးလှုပ်ဆောင်မှာဖြစ်ပါတယ
်အပြင်အမေရိကန်ဟာအာဆီယံနိုင်ငံတွေကိုလုံခြုံရေးအတွက်လည်းပဲဆက်လက်ပြီးအကူအညီပေးမယ်ဆိုတာပြောနေပါတယ်တရုတ်ဘက်ကလည်းပဲအာဆီယံနိုင်ငံတွေနဲ့တရုတ်ပူးတွဲစည်းလက်ချက်မှုတစ်ခုကိုသူများနိုင်ငံတွေပါဝင်ဝင်မပေးဘဲစီကြပြုလုပ်ရပြီဖြစ်ပါတယ်အမေရိကန်ပြည်ထောင်စု CSIS လို့ခေါ်တဲ့မဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးသုတေသနအဖွဲ့ကဘော်နီကလာဆာကတော့အမေရိကန်တရုတ်ဆင်ပြိုင်မှုနဲ့အာဆီယံရဲ့အနေအထားကိုအခုလိုရှင်းပြပါတယ
် They want to have a good relationship with China they want to have a good relationship with the United States and I think some
ရှေ့တောင်အာရှနိုင်ငံတွေဟာတရုတ်နဲ့ရောအမေရိကန်ပြည်ထောင်စုနဲ့ပါကောင်းမွန်တဲ့ဆက်ဆံရေးထားရှိဖို့လိုလားကြပါတယ်ဒါပေမဲ့လက်ရှိဒေါ်နယ်ထရမ့်အစိုးရကသူတို့ကြိုက်တဲ့ဘက်ကိုရွေးချယ်ခွင့်ပေးပါမလားဆိုတာကိုတော့အာဆီယံနိုင်ငံတချို့ကစိုးရိမ်မကင်ရှိနေကြမယ်လို့ထင်ပါတယ်။အမေရိကန်ရဲ့ဒီသဘောထားအပေါ်မှာတော့အာဆီယံဒေသရဲ့နိုင်ငံတွေတိတ်ပဝင်ကြမယ်မဟုတ်ဘူးလို့ကျွန်မထင်ပါတယ်
။ဒါအပြင်တရုတ်နိုင်ငံရဲ့စီမံကိန်းတစ်ခုဖြစ်တဲ့ Belt and Road ခေါ် Yawon Land တိဆောက်မှုဒူလဲပဲအမေရိကန်ဘက်ကစိုးရိမ်နေကြရှိပါတယ်။အမေရိကန်တို့ဘက်ကတော့ဖွံ့ဖြိုးဆဲနိုင်ငံတွေအတွက်ပုဂ္ဂလိကချင်းငွေဖြစ်အမေရိကန်ဒေါ်လာ60ဘီလီယံထာစီပင်ဖို့စီစဉ်နေပါတယ်။ဆိုတော့အခုဒုတိယသမ္မတမိုက်ပင်စ်ဟာဒီအာဆီယံထိပ်သီးဆွေးနွေးပွဲကိုဆူလာတက်မှာဖြစ်ပါတယ်။သမ္မတဒေါ်နယ်ထရမ့်ကတက်မှာမဟုတ်ပါဘူး။ဆိုတော့ဒီအာဆီယံခေါင်းဆောင်တွေနဲ့တွေ့တဲ့အခါမှာမိုက်ပင်စ်ဟာဒီကိစ္စကိုရှင်းပြပြီးတော့သူတို့ကိုဆွဲဆောင်လိမ့်မယ်လို့လည်းသုံးသပ်သူတို့ကယူဆနေကြပါတယ်။မြန်မာနိုင်ငံအနေနဲ့ကတော့အဓိကရင်ဆိုင်ရမယ့်ပြဿနာတစ်ခုဟာရိုဟင်ဂျာပြဿနာပဲဖြစ်ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးအာဆီယံနိုင်ငံတွေအကြမ်းမှာသဘောထားကိုယ်လွယ်မှုတွေရှိနေပါတယ်။မလေးရှားကတော့ဒီဟာကိုပြင်းပြင်းထန်ထန်ပြောပါလိမ့်မယ်။ဝန်ကြီးချုပ်မဟာဇာမိုဟာမက်ကဆိုရင်ဒေါ်အောင်ဆန်းစုကြည်ကိုမထောက်ခံတော့ဘူးလို့မီဒီယာတချို့ကပြက်ပြက်သားသားပဲပြီးခဲ့တဲ့ရက်တွေကပြောထားတာတွေ့ရပါတယ်။သို့သော်လည်းပဲအာဆီယံရဲ့ကြော်ယူမူဝါဒတစ်ခုဖြစ်တဲ့ဒါ Principle of Consensus ဆိုတာဟာတခဲနဲ့သဘောတူညီမှုရရှိမှသာဘာမှမဆိုလုပ်မယ်ဆိုတဲ့ကိစ္စဖြစ်ပါတယ်။ဆိုတော့ဒီရိုဟင်ဂျာကိစ္စအပေါ်မှာမြန်မာနိုင်ငံကိုကြီးပဲတစ်ဖက်သက်ပြင်းပြင်းထန်ထန်ဖိအားပေးပစ်တင်ဖို့နိုင်ငံတိုင်းကသဘောတူကြမှာမဟုတ်ပါဘူး။အဲဒါကြောင့်ပြင်းပြင်းထန်ထန်ဖိအားပေးတဲ့သဘောမျိုးဆက်ရောက်တဲ့ကြီးညာချက်မျိုးနောက်ဆုံးပိတ်မှာပေါ်ထွက်မလာနိုင်ဘူးလို့တော့ယူဆရပါဗျာ။